ဘင်္ဂလားဒေ့ရှ်နယ်စပ်ရင်ဂျာဒုက္ခသည်တွေနဲ့သူတို့ကိုအင်ရှင်အဖြစ်လက်ခံထားတဲ့ဘင်္ဂလားဒေ့ရှ်ဒေသခံတွေကိုကူညီထောက်ပံ့နိုင်ဖို့နိုင်ငံတကာရဲ့အကူအညီတွေပို့ပြီးလိုအပ်နေတယ်လို့ကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးယုံကပြောကြားလိုက်ပါတယ်။ရှေ့တစ်ပတ်တည်းကျင်းပမဲ့ရင်ဂျာဒုက္ခသည်တွေအကူအညီပေးရေးအလှူရှင်နိုင်ငံများအစည်းအဝေးမတိုင်ခင်မှာအခုလိုပြောဆိုလိုက်တာပါ။ဂျနီဗာမြို့ကနေလီဇာရှလိုင်းပေးပို့တဲ့သတင်းကိုတင်ပြကြပါမယ်။ရိုဟင်ဂျာဒုက္ခသည်8,800ကျော်နဲ့သူတို့ကိုလက်ခံထားရတဲ့ဒေသခံဘင်္ဂလားဒေ့ရှ်နိုင်ငံသား4,900ကျော်တို့ရဲ့ဘဝတွေကိုကူညီစောင့်ရှောက်နိုင်ဖို့ကုလသမဂ္ဂအဖွဲ့ကရန်ပုံငွေဒေါ်လာ940ကျော်လိုအပ်နေတာပါ။အဲ့ဒီတည်းကဒုက္ခသည်8,400လောက်ဟာ2019ရခိုင်မြောက်ပိုင်းစစ်တပ်ရဲ့နယ်မြေရှင်းလင်းရေးဖြစ်စဉ်အတွင်းဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးလာသူတွေဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့အာဏာပိုင်တွေကအခုချိန်ထိရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပါဘူး။ရိုဟင်ဂျာဒုက္ခသည်တွေဟာဘင်္ဂလားဒေ့ရှ်နယ်စပ်ကောက်ဆက်ဘဇားကလူကြီးထူထပ်လွန်တဲ့ဒုက္ခသည်စခန်းတွေတန်ရှင်းမှုမရှိတဲ့နေရာတွေမှာဖြစ်တယ်လို့နေနေကြတာပါ။ဒီဒုက္ခသည်တွေဟာမရေရာတဲ့အနာဂတ်ကိုကြုံတွေ့နေရပြီးအခုထိလည်းကူရမဲ့ဖြစ်နေတယ်လို့ကုလသမဂ္ဂဒုက္ခသည်အေဂျင်စီပြောခွင့်ရအန်ဒရီမဟာချစ်ကဆိုပါတယ
် With the refugee crisis in its fourth year, Bangladesh needs robust and sustained international support to ensure safety and well-being of stateless Rohingya refugees. This must not become a forgotten crisis.
ဒုက္ခသည်ရေလင်းနေကြလာတဲ့အချိန်မှာနိုင်ငံမဲ့ဖြစ်နေတဲ့ရိုဟင်ဂျာတွေရဲ့ဘဝလုံခြုံရေးနဲ့ကောင်းကောင်းမွန်မွန်နေထိုင်နိုင်အောင်ဘင်္ဂလားဒေ့ရှ်နိုင်ငံကနိုင်ငံတကာကရရှိထောက်ပံ့မှုတွေအခိုင်အမာပေးအပ်ဖို့လည်းလိုပါတယ်။ဒါမေ့ထားလို့ရတဲ့ပြဿနာကြီးမဟုတ်ပါဘူး။ရိုဟင်ဂျာဒုက္ခသည်တွေနဲ့ရောဆက်စုနည်းနဲ့ချီသဘောကောင်းကောင်းနဲ့လက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ပါကဘာကြီးကအတူရပ်တည်ပြကြရမှာပါ
။ဒီကြားထဲကိုဗစ်ကာယောဂါကဒုက္ခသည်တွေနဲ့ဘင်္ဂလားဒေ့ရှ်ဒေသခံတွေကိုပါအခြေအနေပိုဆိုးသွားစေတယ်လို့မဟာချစ်ကပြောပါရယ်။ဒုက္ခသည်စခန်းနဲ့အနီးဝန်းကျင်မှာကိုဗစ်ပိုးမပြန့်ပွားစေရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့အကူအညီပေးရေးအေဂျင်စီတွေအခုထိဝိုင်းဝန်းစီမံလှုပ်ဆောင်နေတယ်လို့သူကပြောပါရယ်။ဒါပေမဲ့ကိုဗစ်ပိုးကူးစက်မှုဆိုတာကြိုတင်ခံမှန်းလို့ရတဲ့ကိစ္စမဟုတ်တာကြောင့်ယောဂါကာကွယ်ရေးအစီအစဉ်နဲ့လူသားချင်းစာနာမှုအကူအညီပေးရေးကအလွန်အရေးပါပြီးအဲ့ဒါကိုဆက်လုပ်နေမှသာလူတွေအသက်ဆုံးရှုံးမှုကိုကာကွယ်နိုင်မှာဖြစ်ပါတယ်။အခြားလူတွေလိုပဲဒီဒုက္ခသည်တွေဟာလည်းဘဝအတွက်အခြေခံထက်ပိုတဲ့လိုအပ်ချက်တွေရှိနေတယ်လို့မဟာချစ်ကပြောပါတယ်။ဒုက္ခသည်တွေဟာကောင်းမွန်တဲ့အနာဂတ်မျှော်လင့်ချက်တင့်တင့်တဲ့အရာတွေမရနိုင်ပဲနှစ်ပေါင်းများစွာဆင်းရဲဒုက္ခရောက်နေတာမျိုးမဖြစ်သင့်ဘူးလို့သူကဆိုပါတယ
်။ In order to mitigate the risks of people taking dangerous onward journeys, more must be done to ensure that refugees.
အနေများရဲ့ခီးကိုစွန့်စားသွားလာမှုတွေကိုရှင်းချဖို့ဆိုရင်ဒီဒုက္ခသည်တွေအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံမှာမျှော်လင့်ချက်ရှိတယ်ဆိုတာပြသဖို့ရောချိန်ကျရင်မြန်မာနိုင်ငံမှာသူတို့အတွက်အနာဂတ်ရှိတယ်ဆိုတာမျိုးအာမခံချက်ရှိဖို့လိုပါတယ်။မဟုတ်ရင်ဒုက္ခသည်တွေကသူတို့ဘဝရှည်ရေးအတွက်ပင်လယ်ရေချောင်းနဲ့ကုန်းလန်းတွေကနေအန်ဒီယံများတဲ့ခီးကိုဆက်လက်စွန့်စားထွက်ခွာနေကြအောင်ပါပ
ါဖေဗူအာရီ1ရက်နေ့စစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းစူပူအောင်ကြားမှုတွေကြောင့်လက်ရှိမြန်မာနိုင်ငံမှာနိုင်ငံရေးလူမှုရေးမငြိမ်မသက်တာတွေပေါ်ပေါက်နေပြီးရိုဟင်ဂျာဒုက္ခသည်တွေမြန်မာပြည်ပြန်နိုင်မဲ့အနေအထားမရှိသေးပါဘူးရိုဟင်ဂျာဒုက္ခသည်တွေအတွက်အမေရိကန်ဒေါ်လာ1 billion လိုအပ်တယ်လို့ကုလသမဂ္ဂကပြီးခဲ့တဲ့နှစ်အတွင်းတောင်းခံခဲ့ပေမဲ့လက်တွေ့ရတာကတော့60ရာခိုင်နှုန်းတောင်မပြည့်ခဲ့ပါဘူး။ဒီနှစ်မှာတော့ဒုက္ခသည်တွေအတွက်အလှူငွေတွေအရင်နှစ်ကတည်းကပိုရလာလိမ့်မယ်လို့ကုလသမဂ္ဂအရာရှိတွေကမျှော်လင့်နေပါတယ်။ရိုဟင်ဂျာဒုက္ခသည်တွေအတွက်စာနာမှုအကူအညီတွေပေးအပ်နိုင်ဖို့ရန်ပုံငွေရှာတဲ့စီဝေးဘက်ကိုရှေ့တစ်ပတ်မေလ17ရက်နေ့မှာကျင်းပဖို့ရှိနေပါတယ်ခင်ဗျာ။